Andia Nabi Benakio Pepi, Indonesia Nangam, God Dokales Kanema, Asha Gale Sibi Yabamiasago Kunyama, Indonesia Ache Data Ha, Tinshari Kanganama Bawin Labare, Didringo Rob Bangam Yogani, Rob Corbin got the Dimpe Putara Gunyan Way on Pyopyama Bashin.
Didagan Dangadi Binabian Marketing Get It, Bangladesh Nangan Darine, Yamabiga, Ruhinja Muslim Way, Suzu Bong Natang Law, Indonesia Miaopan Ache Data, Yahis Kanwe Mashibare. ဒေသနာတဘောတူညီကြရဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုသူတို့ထံနေပြန်ဖို့သွားမှာဖြစ်ပေမဲ့ရိုဟင်ဂျာမွတ်စလင်တွေကိုတော့ဒီစခန်းမှာတနည်းလောက်ဆက်နေခွင့်ပြုမှာဖြစ်ပါတယ်လူမောင်ကိုကူတူတွေဆုံးပြစ်ခဲ့တာကြောင့်ဆက်နေတွေနဲ့ပင်လယ်ပြင်နဲ့မျောကဲတဲ့ရိုဟင်ဂျာတွေအတွက်ခူလွန်ဖို့နောက်ဆုံးအခွင့်အရေးရတဲ့နေရာကတော့အာချီဒေသပဲဖြစ်ပါတယ်ဒေသခံတငါးဒေသကြီးကပဲရိုဟင်
like 30 years of conflict, is probably the one place in the region that's really, you know, welcomed the Rohingya, that has really welcomed them with such a humanitarian
spirit.
အချေလူဒီတာမျိုးတစ်ခုလောက်ပဲရှိမယ်လို့ထင်ပါတယ်။တကယ်ကိုလူသားချင်းစာနာစိတ်နဲ့လက်ခံတာပါ။အသက်အန္တရာယ်ကျုံနေကြရတဲ့သူတွေကိုကယ်ဆယ်ဖို့ဒီတာတွင်ကောနိုင်ငံတကာရရောဘာမှလှုပ်ဆောင်တာမျိုးမရှိတာနဲ့ပတ်သက်လို့ချမတိတ်ကိုစစ်ပြရပါတယ်။အချေပြည်သူတွေဟာဒုက္ခကိုကြုံမှုကြသူတွေဖြစ်ပါတယ်။ဒီပြည်နယ်ဟာခွဲထွက်ရေးအတွက်နှစ်ပေါင်း30လောက်အကြမ်းဖက်မငြိမ်သက်မှုတွေကြု ပါတယ်။အင်ဒိုနီးရှားအစိုးရအာဏာပိုင်တွေဟာလေစီးဒုက္ခသည်ကိုတွားမကယ်တဲ့အပြင်ဒီကိစ္စမှာဝင်မပါကြဖို့တင်္ဂါသည်တွေကိုတားမြစ်ခဲ့ကြပေမဲ့တင်္ဂါသည်တွေကတော့ဒါကိုမလိုက်နာခဲ့ကြပါဘူး။အင်ဒိုနီးရှားစစ်တပ်ကဆိုရင်အစောပိုင်းမှာငါးဖန်သမားတွေရဲ့လုတ်ခွင့်ပါမစ်တွေသိမ်းခဲ့တာမျိုးသူတို့စစ်လေတွေကိုဒဏ်ရိုက်တာမျိုးလုပ်ခဲ့ပေမဲ့အဲ့ဒီတင်္ဂါသည်တွေကကယ်ဆယ်ရှာဖွေရေးတွေဆက်လုပ်ခဲ့တယ်လို့ Miss Fan ကပြောပါတယ
်။ The bright spot I think has beenThe fact that ordinary people, right, the fishermen actually, fishermen in villages and people who, in Aceh in particular, have themselves been victims of conflict.
Fishermen themselves have not been searched. They 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 have not been searched.ပင်လေတဲ့မှာဒုက္ခဖြစ်နေကြတဲ့သူတွေရှိနေသေးတယ်ဆိုတာကိုသူတို့သိကြလို့ပါ
။ရခိုင်ပြည်နယ်မှာအကြမ်းဖက်နှိပ်စက်မှုနဲ့ဝိုင်းကျင်ခံရတာကြောင့်နိုင်ငံမဲ့ဖြစ်တဲ့ရိုဟင်ဂျာမွတ်စလင်အများစုဟာအဲ့ဒီဒေသကနေထွက်ပြေးနေကြတာတနည်းတခြားပုံများလာနေပါလေ။ဒီအခြေအနေတွေကသူတို့ကိုလူမောင်းခိုးတွေလက်ထဲရောက်အောင်တွန်းပို့လိုက်သလိုဖြစ်သွားပြီးဆက်လီတွေနဲ့ပင်လေခီးကိုအသက်ဆွန့်ရင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုရောက်လာကြပါတယ်။ရိုဟင်ဂျာတွေပါတဲ့ပထမဦးဆုံးဆက်လီကိုမေလ10ရက်နေ့ကအာချေးဒေသမှာရှာတွေ့ခဲ့ပြီးနောက်တစ်စင်းကိုတော့မေလ15ရက်နေ့မှာတွေ့ခဲ့ပါတယ်။နောက်ဆုံးဆက်လီတစ်စီးကိုတော့မေလ20ရက်နေ့ကအာချေးဒေသမှာရှာတွေ့ခဲ့ပါတယ်။အာချေးဒေသကဒုက္ခသည်စခန်းတွေကိုအင်ဒိုနီးရှားအစိုးရကကူညီပံ့ပိုးခဲ့ပြီးဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့ရိုဟင်ဂျာတွေအတွက်ဒေါ်လာ 38,000 နီးပါးထုတ်ပေးခဲ့ပါတယ်။ရိုဟင်ဂျာကူညီဆောင်ရှောက်ရေးလုပ်နေတဲ့ Equal Harmony Together Foundation ကဝန်ထမ်းဖြစ်တဲ့ထိုက်တိုက်ဆိုသူကတော့စခန်းထဲကဒုက္ခသည်အများစုဟာသူတို့အနာဂတ်အတွက်စိုးရိမ်နေကြသလိုရခိုင်မှာကြံခဲ့တဲ့မိသားစုဝင်တွေအတွက်လည်းစိတ်ပူနေကြတယ်လို့ပြောပါတယ
် For the Rohingya the government said they will shelter for 1 year in Aceh but they still everyone would like to
Aceh ရဒုက္ခသည်စခန်းတွေမှာရိုဟင်ဂျာတွေတနည်းအထိနေထိုင်ခွင့်ရှိတယ်လို့အင်ဒိုနီးရှားအစိုးရကပြောပေမဲ့အဲ့ဒီနောက်ပိုင်းမှာသူတို့ဘလို့ဆက်လို့ရမလဲဆိုတာအလုံးကသိချင်နေကြတာပါမြန်မာပြည်ကိုပြန်ပို့မလားအချင်းမှာဆက်နေထိုင်ခွင့်ရှိမလားဒါမှမဟုတ်တခြားတနေရာမှာသူတို့အခြေချခွင့်ရမလားဆိုတာသိချင်နေတာပ
ါအချင်းဒုက္ခတဲ့စခန်းတွေကအမျိုးသမီးတချို့ဆိုရင်သူတို့ခင်မွန်းတွေဟာ2012-13ကလေးကမြန်မာပြည်ကနေထွက်ခွာသွားခဲ့ကြပြီးမလေးရှားမှာရှိနေကြတယ်လို့ယုံကြည်ရကြောင်းသူမကပြောပါတယ်မွတ်စလင်ဥပုပ်လရမဒန်ကာလပြီးရင်တော့သူတို့ခင်မွန်းတွေဒီကိုလိုက်လာကြလိမ့်မယ်လို့ထင်ကြောင်းသူကပြောပါတယ်။မြန်မာနိုင်ငံမှာကြံနေသေးတဲ့ရိုဟင်ဂျာဆိုသူတွေကတော့အောက်တိုဘာလပင်လယ်ပြင်ငြိမ်သက်တဲ့အချိန်ထိမဆောင်တော့ပဲအခုလိုမုတ်တုံမိုးကာလမှာပဲအန္တရာယ်များတဲ့ပင်လယ်ခီးကိုဖျက်လာွယ်ရှိနေပါတယ်။ရိုဟင်ဂျာတွေရင်ဆိုင်နေရတဲ့ဘေးဒုက္ခကိုမြန်မာအစိုးရကဆက်ပြီးလျှို့လျူရှုနေအောင်မယ်ဆိုရင်တော့ရိုဟင်ဂျာတွေဟာအန္တရာယ်များတဲ့ပင်လယ်ခီးကိုထတ်ထွက်လာကြအောင်မယ်လို့လူအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်ခင်ဗျာ။